ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကိုပါတီဝင်ဖြစ်ကနေကြန့်ခိုင်မှုမျိုးရေးပါတီကထုတ်ပယ်လိုက်တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးဒီသတင်းတွေဟာကောလာဟလသာဖြစ်တယ်လို့နေပြည်တော်ပါတီဌာနချုပ်တာဝန်ရှိသူတဦးကပြောပါတယ်။ဒါပေမဲ့လက်ရှိပါတီရဲ့ပူးတွဲဥက္ကဋ္ဌဦးထေဦးကတော့ပါတီအတွက်လုံမလုံတော့တဲ့သူတဦးဟာပါတီမှာဆက်ပြီးရှိမနေသင့်တော့တဲ့အကြောင်းလွန်ခဲ့တဲ့နှစ်ရက်လောက်အထိတော့သူရဦးရွှေမန်းဟာပါတီဝင်တဦးဖြစ်နေတဲ့အကြောင်းသတင်းမီဒီယာတွေကိုဖြေကြားခဲ့တာနဲ့ပတ်သက်ပြီးသူရဦးရွှေမန်းပါတီကနေထုတ်ပယ်ခံရတယ်ဆိုတဲ့သတင်းဟာမှန်ကန်နေပြီဆိုတဲ့သုံးသပ်မှုတွေထွက်ပေါ်လာနေပါတယ်။ကြက်ခိုင်ဖူးမျိုးရေးပါတီရဲ့ဗဟိုကော်မတီဝင်မြို့သားလွတ်တော်ကိုယ်စားလှယ်ဦးလာဆွေက
ဦးရွှေမန်းကိုထုတ်ပြတာမဟုတ်ပါဘူးတဲ့။တကယ်လို့အဲ့လိုမျိုးအစီအစဉ်ရှိရဆိုရင်တော့မှဒီတိုင်းပြောလို့မရသေးဘူးလေဟိုစီးစီစီဝေးတွေပါလေထိုင်တာမရှိပါဘူးလို့ဆိုတော့ပါတီဌာနချုပ်ကစီးစီတယောက်ကကျွန်တော်ပြောတယ
်ဒါပေမဲ့သူရဦးစွေမန်ပါတီကနေထုတ်ပယ်ခံရတယ်ဆိုတော့သတင်းပေါ်မှာဥလားစွေဘယ်လိုမြင်ပါသလဲလို့မေးကြည့်တော
့အဲ့ဒါကရှင်းနေပါလေဗျရှင်းနေပါလေဟိုသူကဟိုသူတော်စုကြီးတဲ့ပေါင်းလို့ပါညာဆိုပြီးတော့သူပြောထားတာရှိတယ်လေနော်
ကြက်ခိုင်ဖူးမျိုးရေးပါတီရဲ့မြို့သားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေပြောသွားတာပါရှင်။သူရောက်ရှင်မန်းကိုပါတီကထုတ်ပယ်လိုက်တယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးရခိုင်တိုင်းသားခေါင်းဆောင်ဒေါက်တာအေးမောင်က
တိကျတော့မကြားပါဘူး။ဒါမဲ့အဲ့လိုမျိုးတွေတော့ကြားတယ်ပေါ့။ဒါမဲ့ထုတ်ရင်လေးထုတ်နိုင်တယ်ဒီပါတီကလည်းပေါ်တော်မှလွတ်လပ်သွားမယ်ထင်တယ်။နော်ဒီကိန်းပြောပုံရိပ်အကျပဲရှိတာကိုဗျအဲ့တော့ဥရွှေမန်းပုံရိပ်ကအပြန်ရှိတာပေါ့အဲ့တော့ပါတီကထုတ်ပြခြင်းဟာသူ့အတွက်ပုံရိပ်ပြန်ကောင်းတာပေါ့သူဒီလွတ်လပ်လွတ်လပ်နိုင်ငံတော်နဲ့နိုင်ငံသားများအကျိုးအတွက်ဦးဆောင်ဦးရွှေပြုနိုင်တဲ့ပုံကိုယ်တူဖြစ်လေပဲကျွန်တော်တို့လွတ်တော်တွင်မှာတွေ့လေအဲ့တော့လွတ်တော်ဥက္ကဋ္ဌကနေထုတ်ခြင်းတဲ့သဘောများလားဆိုတာတခုတော့သုံးသပ်နိုင်တာပေါ့အဲ့လိုမျိုးခြေလှမ်းလှမ်းပြန်ရင်လည်းပဲပြည်တော်စုလွတ်တော်တွင်မှာရှိတဲ့ဒီကံပြောပါတီအမတ်တွေရဲ့အနေထားကိုပြန်သုံးသပ်ဖို့လိုတာပေါ့တမတော်နဲ့ပေါင်းရင်တို့ဖြင့်သူ့ကိုလွတ်တော်ဥက္ကဋ္ဌဘောကအနားယူနိုင်တဲ့အင်အားရှိမရှိကိုသူစမ်းသပ်ခါမှာပေါ့ဒါပေမဲ့အရှင်ကလည်းတော်တော်လေးနေနေပါပြီအဲ့လိုမျိုးနော်ပါတီတွင်ကြည့်ထားခဲ့လို့ရှိရင်ဒီကံပြောအတွက်ပဲပုံရိပ်မကောင်းဖို့ပဲရှိပါတယ
်ရခိုင်တိုင်းရင်းသားပါတီခေါင်းဆောင်ဒေါက်တာအေးမောင်ပြောသွားတာပါရှင်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဖုံးမြောင်ကလည်းသူရဦးရှင်မန်းပါတီကထုတ်ပယ်ခံလိုက်ရတယ်ဆိုတဲ့သတင်းအပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
ဟိုပြုတ်တယ်လည်းဖြစ်နေတယ်မပြုတ်ဘူးဆိုလို့ရှင်တော့ဥရှိမန်းနေတယ်ကတော့ဖြစ်တင်ပါလို့เนาะကျွန်တော်ကတော့ဒါပေမဲ့သူကပါတီပေါ်မှာသူကောင်းနေစီရဆိုတော့ဒါလည်းသူသိစားပေါ့ဗျာဥရှိမန်းနဲ့ဖွဲ့ရလူတွေတက်ကအမင်းမကြည့်တော့ဘူးဆိုတော့ကျွန်တော်တို့ပြီးခဲ့တဲ့တစ်နှစ်ကျော်လောက်ကြာကြာနေတာအဲ့တော့မြန်မာနိုင်ငံရေးမှာကျွန်တော်ရှိရင်တက်ကထောက်ကမှုမရတဲ့လူကတော့ဥရှိမန်းပြလိုက်ပေါ့ဗျာအဲ့တော့လွင့်လာတယ်ပေါ့ပေါ့ဆိုတော့ဥသိစိတ်နဲ့ဥရှိမန်းဖြစ်တာကျွန်တော်တို့နောက်ပိုင်းရမှကြာတာတကယ်တော့ဥရှိမန်းနဲ့တက်နေရအဆင်ပြေတာကြာပြီဗျာသူဥက္ခရှင်တွေကမှသူကလည်းတနည်းကွဲနည်းလောက်ကြီးရနေပြီးတော့ကျွန်တော်တို့အဲ့ဒီနေရာအတိမထွက်နေတာ။သူကလည်းဒေါ်စုနဲ့အဆင်ပြေလို့ပါလို့ပြောရင်ပဲတကယ်တော့မဟုတ်ဘူး။ဆရာနဲ့ဦးရွှေမန်းနေရာစိတ်လွားမသိတော့မသိတော့တက်ကလူကြီးဦးရွှေမန်းကိုခါထားတာ။ဦးတယောက်မြင်ဦးထွက်ရတယ်တက်ကကြည့်မိရတော့ထွက်ရတာပဲလေ
။မြို့သားလွတ်တော်ကိုယ်စားလှယ်ဦးဖုံးမြောင်ပါရှင်။နိုင်ငံရေးလှစ်လာသူဒေါက်တာရံမျိုးသိန်းကတော့သူရဦးရွှေမန်းကိုပါတီကထုတ်ပယ်လိုက်တယ်ဆိုတဲ့သတင်းပေါ်မှာအခုလိုမြင်ပါတယ်
။ကျွန်တော်အမြင်အရပြောမယ်ဆိုရင်တော့ထုတ်ဖို့ဆိုတာအလားအလာနေပါတယ်။ဒီသူတို့ပါတီတွင်းပြဿနာဖြစ်ပြီးနောက်ပိုင်းမှာတော့မှဟိုသူတို့အချိန်မှန်ဟိုပါတီရဲ့ဘိုးကွန်ပြည်ဝင်နေရာမှာဆက်ပြီးတော့ထားထားတယ်ဆိုတော့ပြောဆိုမှုတွေရှိခဲ့တာ။အဲ့တော့တကယ်လို့ပေါ့လေဖြစ်ခဲ့လို့ရှိရင်ဒါလက်ရှိအနာရပါတီအနေနဲ့ဒီကတော့ပြောင်းလဲတက်နိုင်တဲ့ပြည်သူ့ပါတီအနေနဲ့ကျွန်တော်အမြင်ကတော့နိုင်ငံရေးရအကွက်ဆင်တဲ့ကိစ္စတစ်ခုကိုခြေလှမ်းအသစ်တစ်ခုကိုလှမ်းလိုက်တာပဲဖြစ်မယ်လို့မြင်တယ်။အဲ့ဒီလိုလှုပ်လိုက်တယ်ဆိုရင်သူတို့အချိန်မှန်အနေနဲ့နော်ဟိုပါတီနဲ့ကင်းလို့ပြီးတော့လွတ်လွတ်လပ်လပ်ရပ်တည်လာနိုင်တဲ့ဆိုတဲ့အနေအထားမျိုးဟာနော်သူတို့ဥရှင်မဟာဘောင်ဆန်းစွန်ကျင်နဲ့ပို့ပြီးမိမိကက်ကက်ဟိုရပ်တည်နိုင်အောင်တွန်းပို့လိုက်တဲ့ခြေလမ်းလေးဖြစ်ကောင်းဖြစ်နိုင်တယ်လို့တော့ကျွန်တော်ကသုံးသပ်ပါတ
ယ်မြန်မာနိုင်ငံမှာရွေးကောက်ပွဲကြီးကျင်းပဖို့က၄ရက်ပဲလိုတော့တဲ့အချိန်ဆန္ဒမဲပြားတွေလည်းရိုက်နှိပ်ပြီးဖြစ်နေတဲ့ခုလိုချိန်မှာပါတီကနေသူရဦးရှင်မန်းထုတ်ပယ်ခံလိုက်ရတယ်ဆိုရင်သူ့ရဲ့ကိုယ်စားလှယ်လောင်းအခြေအနေကဘယ်လိုဖြစ်သွားမလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းစိတ်ဝင်တစားရှိနေကြပါတယ်။ရခိုင်တိုင်းရင်းသားပါတီခေါင်းဆောင်ဒေါက်တာအေးမောင်က
ထုတ်ပြီဆိုရင်သူတတိပုဂ္ဂလအဖြစ်ခံမှာပေါ့။တတိပုဂ္ဂလအမတ်ဖြစ်သူရွေးကောက်ပွဲဝင်မှာပေါ့။လောလောဆယ်ကတော့ဒီကံကျိုးအမတ်အနေနဲ့ပဲစီးရင်ကတက်နေပြီဒါလေ။ဒါပေမဲ့ဒီကံကျိုးတစ်စိတ်နဲ့ပဲသူ့ကိုမေးပေးဖို့ကဖြစ်နေပြီလေ။ဒီကံကျိုးကဘလောက်ပေးထွက်ထွက်သူ့ရဲ့ဒီ logo ကတော့ဒီကံကျိုးပုံစံနဲ့ပဲလက်ရှိတိုင်းသွားတော့မှာပေါ့။ရွေးကောက်ပွဲကလာမယ့်ရှိရနေလို့
ရခိုင်တိုင်းရင်းသားပါတီခေါင်းဆောင်ဒေါက်တာအေးမောင်လိုပဲအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဖုံးမြောင်ကလည်းဥရှင်မန်းဟာတတိပုဂ္ဂလကိုယ်စားလှယ်အဖြစ်နဲ့ရှိနေနိုင်တယ်လို့သုံးသပ်ပါတယ်
ကျွန်တော်တို့တတိပုဂ္ဂလဖြစ်သွားရင်တော့လေပုံပြီးကောင်းနေတာပေါ့ဗျာကဲမဲ့ဆိုရင်ကျွန်တော်ကဟိုကျွန်တော်တို့ဥစ္စာဟိုလားအမေရိကန်ရုရှားရောဂျာလူသွားသမားတွေနေရာပေးလို့ပဲပေါ့ဥရှင်မန်းဂျာလူဖြစ်သွားလို့ရှိရင်ဟိုဘက်ကပါတီရောဒီဘက်ပါတီရောယုံကြည်မဆိုရင်ပြောရတာပေါ့ဗျာဒီဘက်ကလည်းသူတို့တိချက်နဲ့ထုတ်တာလို့ရှိရင်တော့ဟိုပါတီကတော့သူ့ကိုသူနဲ့ဆက်ဆံမှာမဟုတ်တော့ဘူးဗျာ
ပြည်ထောင်စုချန်ခံရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌဟောင်းသူရဦးရွှေမန်းကိုပါတီရထုတ်ပယ်လိုက်ပြီးဆိုတဲ့သတင်းထွက်ပေါ်နေတာနဲ့ပတ်သက်ပြီးတုံ့တက်ချက်တွေကိုကြားခဲ့ရတာပါသူရဦးရွှေမန်းရဲ့နောက်ဆုံးအခြေအနေတွေကိုအခုတိတိရှင်းရှင်းလင်းလင်းမသိရသေးပေမဲ့သူဟာဒီကနေ့ဖြူးမြို့နယ်မှာမဲဆွယ်စီယုံခဲ့တယ်လို့သိရပါဗျ။ဖြူးမြို့နယ်အတွင်းကစိတ်ဖူးခင်ကျေးရွာ၊ကြော်လှကျေးရွာနဲ့ဦးကျုစုကျေးရွာတွေကပြည်သူတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းတွေကိုသူ့ရဲ့တရားဝင် Facebook စာမျက်နှာမှာဖော်ပြထားပါတယ်ရှင်။